ီဝင်ခွင့်ဗီဇာညှင်းပယ်ခံရတဲ့ကမ္ဘာနံပါတ်1တင်းနစ်ကစားသမားနိုဗက်ဂျိုကိုဗစ်ဩစတြေးလျနိုင်ငံမဲလ်ဘုန်းလေဆိပ်ကနေဒီကနေ့ထွက်ခွာသွားပါပြီ။ဂျိုကိုဗစ်ရဲ့ဗီဇာအယူခံလွှာကိုညှင်းပယ်လိုက်တဲ့ဩစတြေးလျလူဝင်မှုကြီးကြပ်ရေးဝန်ကြီးအလက်ခ်ဟော့ခ်စ်ရဲ့တောက်ချာနေကထုတ်ပြန်ချက်ကိုဖက်ဒရယ်တရားသူကြီး3ဦးကတင်းနေငွေနဲ့မှအတည်ပြုလိုက်ပြီးတဲ့နောက်အခုလိုနေရာပြန်ပို့ခံရတာဖြစ်ပါတယ်။ဗီဇာအယူခံခြင်းညှင်းပယ်ခံရတဲ့အပေါ်အလွန်စစ်ပျက်မှုတွေနဲ့ဆုံးဖြတ်ချက်အတန်လိုက်နာမှာဖြစ်ကြောင်းဂျိုကိုဗစ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဩစတြေးလျတာဝန်ရှိသူတွေကတော့အများပြည်သူအကျိုးစီးပွားအတွက်ရည်ရွယ်ပြီးCOVID-19 ကာကွယ်ဆေးထိုးမထားတဲ့ဂျိုကိုဗစ်ကိုပြည်ဝင်ခွင့်မပေးဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ပြည်ဝင်ခွင့်မရဘဲနေရပြန်ပို့ခံရတဲ့သူတွေအနေနဲ့ဩစတြေးလျကို၃နှစ်ပြန်လာခွင့်မရှိပါဘူး။ဩစတြေးလျမှာတင်းနစ်စကားသမားဂျိုကိုဗစ်ရှိနေခြင်းအပြင်ပြည်သူလူထုရဲ့ကျန်းမာရေးပေါ်ထိခိုက်မှုရှိစေနိုင်တယ်လို့ဩစတြေးလျပြည်သူတွေကာကွယ်ဆေးထိုးနိုင်ရေးအစိုးရရဲ့ကောင်းမွန်တဲ့ကြိုးပမ်းမှုတွေအပေါ်စန့်ကျင်ဘက်ရလဒ်တွေထွက်ပေါ်လာနိုင်တယ်ဆိုပြီးသူဗီဇာကိုတာဝန်ရှိသူတွေကညှင်းပယ်လိုက်တာဖြစ်ပါတယ် Grand Slam 2022တင်းနစ်ကစားပွဲကစားဖို့မဲလ်ဘုန်းမြို့ကိုရောက်ရောက်ချင်းဇန်နဝါရီလ6ရက်နေ့ကပဲကိုဗစ်ကာကွယ်ဆေးထိုးမထားတဲ့ဂျိုကိုဗစ်ရဲ့ပြည်ဝင်ခွင့်ဗီဇာကနေဦးညှင်းပယ်ခံရတာဖြစ်ပါတယ်ခင်ဗျာ